နေ့ကဆရာတော်တို့တင်ကြားပေးနေတယ်လေဘာကကြောင့်ဘလို့ကြောင့်အဖြတ်ခံလိုက်ရတာလဲဆိုတာလေးသိချင်လို့ပါဖြတ
်ကျူးကျော်နေမိမှာရှိတဲ့အိမ်ရောစာသင်ကျောင်းအကုန်လုံးသူတို့ဖြတ်လိုက်တာလေဦးဇင်းတို့ကစာသင်ကျောင်းကိုကျူးကျော်ထဲမှာထောက်ပြီးတော့စာသင်ပေးနေတာပါ
မမ
ဒီကလေးတွေလည်းဒီနေ့ပညာသင်ခွင့်မမဆုံးရှုံးအောင်ဆိုပြီးတော့ဥစဉ်တော်စာသင်ကျောင်းတည်တယ်ကျောင်းဆရာဆရာမရှာတယ်စသဖြင့်ပေါ့လိုအပ်တဲ့ကိစ္စတွေကျောင်းတစ်ကျောင်းရဲ့အင်္ဂါရက်ပြည့်စုံအောင်ဥစဉ်တော်စီစဉ်ပြီးတဲ့ခါမှာဒီမြို့နယ်တန်ခါနာခဆရာတော်တွေဘက်ကကျောင်းဆရာတော်တွေကိုဥစဉ်တော်ကသွားပြီးအတနာခံသင်ကြတာပေါ့နော်ဒီကလေးတွေဒီနေ့ပညာသင်ခွင့်မဆုံးရှုံးအောင်ဒီနေ့အတန်းတင်ခွင့်ရအောင်ဆောင်ရွက်ပြပါဖရားလို့သွားလျှောက်တာအဲသူတို့ကလည်းသာနာနားလဲတဲ့အနေနဲ့ပေါ့နော်ဒီကျူကျော်တဲ့ကကျောင်းဖြစ်တဲ့အတွက်တရားဝင်ကျောင်းရဖို့အတွက်ကတော့သူတို့ဘလို့မှလုပ်မပေးနိုင်ဘူးပေါ့နော်သို့တော်လည်းပဲကလေးတွေဒီတနေ့တာအတန်းမတင်ရရင်သူတို့ဆုံးရှုံးမယ်နင့်နာမှုတွေရှိမယ်လေနင့်နာရအောင်တော့ဒီကျောင်းသားဆင်းကိုမြို့နယ်ဘက်ကကျောင်းမှာဆင်းသွင်းပြီးတော့အတန်းတင်ခွင့်ရအောင်တော့လုပ်ပေးမယ်ကျမတို့ကဒီမှာပညာသင်ပေါ့ဆိုပြီးတော့ဒီလိုခွင့်ပြုရတဲ့ခါကျတော့ဦးဇင်းတို့ကဒီကျောင်းသားဆင်းကိုလုပ်တယ်အခုကျောင်းဆဖွင့်တယ်ပဲဆိုရပါစို့ဒီဦးဇင်းတို့ကျောင်းသားဆင်းနေလေအခုဆိုရင်ဒါကျောင်းကအတုံးဆိုတော့အခုမှကျောင်းအသစ်ဆိုတော့မငြိမ်သေးဘူးပေါ့ကျောင်းသားဆင်းတောင်းမှပဲအဲ့ဒီမြို့နယ်ဘက်ကကျောင်းအကုန်မရောက်သေးပါဘူးသဘောတူညီမှုရရဲဆိုတော့အချင်းဒီအဆင့်ထိပဲရှိပါသေးတယ
်ဆိုတော့လက်ရှိပေါ့နော်ဆရာတော်တို့ဒီဘက်ကကျောင်းမှကျောင်းသားဘယ်နှယောက်နဲ့ဆရာမဘယ်နှယောက်လောက်ရှိလဲဖေ
အတန်းက KG တန်းကဒီ9တန်းထိပေါ့နော်9တန်းထိကိုကျောင်းသားပေါင်း186ယောက်ရှိပါတယ်ကျောင်းဆရာဆရာမကတော့12ယောက်ပေါ့ဘက်ကကျောင်းကအခုຫນွေမဆောက်တာပါ
အခုရှိနေတဲ့နေရာကကျူးကျော်လို့လဲတတ်မှတ်ထားတယ်ဆိုတဲ့အခါကျတော့လေဒီကျောင်းကိုမဖြတ်ခင်ရောဒီဆရာတော်တို့စီကိုကြိုပြီးတော့ကိုအကြောင်းကြားတာမျိုးတွေကိုရှိလား
အဲ့လိုမျိုးကတော့မရှိဘူးတော့မကြီးတကယ်ဆိုရင်ဒီထဲဝင်လာပြီးတော့ကွင်းစင်းလေ့လာတာမျိုးသူစင်နာပြုတာမျိုးမလုပ်ပါဘူးအဲဒီမှာလည်းဒါတွေရှိတယ်ဆိုတာသူတို့ဒီပုံမရပါဘူ
းဖုန်းเจ้าမှာဘက်ကเจ้าမှာပညာသင်နေတဲ့ကလေးတွေစာဆက်သင်ဖို့အတွက်ကြတော့ဘယ်လိုတွေဆက်လုပ်ဖို့တွေရှိမလဲဖေ
မနေ့ကမဖြတ်ခင်အချိန်ထိတော့ဦးဇင်းတို့เจ้าမှာကလေးတွေလည်းစင်ကလေးရဖြစ်မှာဆိုလို့မဖြတ်ခင်အချိန်ထိဦးဇင်းတို့ခေါ်ယူပြီးတော့ထိန်းသိမ်းပြီးတော့သင်ကြားတဲ့ကိစ္စတော့အဆောင်ရွက်ဆဲပေါ့နော်ဖြတ်ပြီးတဲ့နောက်ပိုင်းမှာတော့ကလေးတွေအားလုံးကိုစုပြီးတော့အကုန်လုံးမှာရဲပေါ့နော်ဒါတို့သမီးတို့ဘုံဘုံတို့เจ้าကတော့မရှိတော့ဘူးမရှိတဲ့အတွက်ဒီဘုံဘုံတို့เจ้าကတော့เจ้าပိတ်သွားပြီသို့တော်လည်းစိတ်တက်မကြနဲ့ဒါတို့သမီးတို့ပညာဆက်လက်ပြီးသင်ကြားခွင့်ရဖို့အတွက်ဘုံဘုံစီမံရတာရှိတယ်အဲ့ဒါကဒီဦးဇင်းတို့မန္တလေးတိုင်းကျောက်ဆယ်မြို့ကတမုတ်ရှိကူပရိယတိနဲ့ပရိဒါဘာကကျောင်းမှာဘုံဘုံဆရာတော်ရင်လည်းချက်ထားပြီးပါကြီးအဲ့ဒီမှာကျောင်းရဲ့ကျောင်းစားပေါ့နော်အကုန်လုံးလုံညုံရေးရောပညာရေးရောကျမ်းမာရေးရောအားလုံးစရာတာဝန်ယူပြီးတော့အားလုံးသမီးတို့ပညာသင်ခွင့်ရအောင်ဘုံဘုံဆက်လက်ပြီးတော့ဆောင်ရွက်ပေးမယ်ဆိုပြီးတော့ကလေးတွေကိုလည်းဦးဇင်းတို့မှားတယ်ပေါ့နော
်ဒါ
နောက်တစ်ခါမိဘတွေနဲ့ဦးဇင်းတို့ကညှိနှိုင်းရပါတယ်ဦးဇင်းတို့ယုံကြည်စိတ်ချရတာနဲ့ကလေးတွေကိုထက်လိုက်မယ်ဆိုရင်ဦးဇင်းတို့ဒီလိုဒီလိုတာဝန်ယူပေးခြင်းပါတယ်ဦးဇင်းတို့နဲ့ထက်လိုက်မယ်ကလေးတွေကိုဒီနေ့မနဲ့ဆင်းပေးပေါ့နော်အခုဦးဇင်းတို့ဒီနေ့ဆင်းချူပါတယ်ချူပြီးမနေ့ကတော့ဆိုရင်ဦးဇင်းတို့ဒီကလေးတွေကိုဒီဘက်ကကျောင်းသွားပို့ပြီးတော့ဒီဦးဇင်းတို့ကျောင်းသားကြီးတွေ့ပေါ်မှာမူတည်ပြီးတော့အဲ့ဆရာဆရာမတွေကိုအဲ့ဒီကျောင်းသားတွေနဲ့အတူပညာသင်ဖို့ဦးဇင်းတို့ထည့်ပေးမှာပါစီမံပေးမှာပါ
အစိုးရဒီအနေကောတွေ့ဆုံညှိနှိုင်းဖို့တွေရောရှိမလားဖေအဒီပညာရေးဌာနတို့ပဲဖြစ်ဖြစ်ပေါ့လေ
အဲအဲ့တော့မရှိပါဘူးဘာလို့မရှိရတာလဲဆိုရင်အဲ့လိုသွားညီနိုင်လေရချင်မှရမှာပါဟိုမတိကြတဲ့နီးကိုမကြိုးစားတော့ပဲနဲ့တိကြတဲ့နီးကိုဦးဇင်းတို့ကရွေးချယ်တာပါအဲတခုတော့ရှိတယ်ကြောက်စဲကိုမပုတ်ခင်ဂျားထဲမှာတော့ဦးဇင်းလိုက်လံစုံစမ်းနေတာလေးတွေတော့ရှိပါတယ်အဲ့ဒါဦးဇင်းတို့အခုတက်လာတဲ့ဥမာဆိုကြပါစို့60လက်ချင်းပြင်မယ်80လက်ချင်းပြင်မယ်တို့တို့ဒီဦးဇင်းတို့နဲ့ထည့်ပြင်မယ်ကျောင်းသားပေါ့နော်100လက်ချင်းပြင်မယ်အဲ့ဒီကျောင်းသားအရေးအတွက်ကိုကြည့်ပြီးတော့ဒီရန်ကုန်ပါဝန်ကြီးမှာပဲတခြားဘက်ကကျောင်းတစ်ကျောင်းမှာထားလို့ရရင်လည်းထားမှာပါဘာလို့ဆိုတော့မိဘတွေနဲ့ကလေးတွေနဲ့ဒါကဝေးသွားတယ်ဆိုတဲ့အခြေအနေမျိုးလည်းမဖြစ်အောင်ပေါ့နော်ဒါဦးဇင်းတို့ခုလက်ရှိကတော့ရှာသေးပါမျိုးနဲ့ပညာရေးတို့နိုင်ငံတော်ပညာရေးတို့တော့ဦးဇင်းတို့ညှိဖို့အစီအစဉ်မရှိပါဘူးစိတ်ထဲမှာသိပြီးတော့အဆင်ပြေမယ်လို့အထင်လို့လေ
ဒူနာကြောက်ဆယ်မှာရှိတဲ့ဘာကကြောင်းပို့ပေးဖို့စီရင်ပေးတာဆိုရင်ကျောင်းသားတွေဘလောက်ရှိလဲဖေ။
အဲ့ဒါစီရင်ကမငြိမ်သေးဘူးတော်မကြီး။ဒီနေ့တော့အပီးဦးစဉ်ပေးခိုင်းတာပါလေ။ညနေလောက်ဆိုရင်ဦးစဉ်တို့အဲ့စီရင်အားလုံးငြိမ်သွားပြီဆိုရင်မနေ့ကဆိုရင်အဲ့ကလေးတွေကိုစူးစီးပြီးတော့ဦးစဉ်တို့ဟုတ်အစီအစဉ်ဆွဲတော့မှာပါ။ခံမှန်းကြီးကတော့ဦးစဉ်ထင်တယ်60ရာတွေ80ကျားလောက်ဖြစ်နိုင်တယ်။တချို့ကျတော့လည်းဥမာကီတန်းလေးတွေကလေးအရန်ငယ်တော့မိဘတွေကထက်မှာမဟုတ်ဘူးလေ။ဒါဦးစဉ်တို့ဟိုဒီပထမမူလကျောင်းမှာတော့ဒီကီတန်းကြီးပဲဟိုကျောင်းသားပေါင်း40ကျော်လောက်ရှိတာဟုတ်။ကလေးတွေကအရန်ငယ်တော့သူတို့ဒီလိုအဝေးကြီးကိုထည့်ဖို့တော့အသိမဖြစ်နိုင်ဘူးပေါ့။အတန်းကြီးတွေလောက်ပဲဦးစဉ်တို့စားပြီးပြီသူတို့ထည့်လိမ့်မယ်လို့ဦးစဉ်ထင်တယ်။ခဏဦးစဉ်ပြောသလိုပဲ။တန်း3တန်းနေပြီးတော့အခု9တန်းအထိကိုဦးစဉ်တို့60ရာတွေ80လောက်ထိတော့မှန်းထားတယ်ပေါ့နော်
။ဒါဆိုဆရာတော်ဖေကအခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ဖေ။ဥတင်ပါတယ်ဖေ
။ Okay.